ထိုင်းမြန်မာနယ်စပ် ချင်းရိုင်ပြည်နယ်မဲဖွားလွန်ဒေသမဲကျလောင်ကြီးရွာနီးမှာဇန်နဝါရီလ2ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်လာကတော့အင်းနီနာချင်းနိုင်ငံကနေဝင်လာတဲ့မူရစ်ခိုင်းဝင်5ဦးဟာထိုင်းစစ်တပ်နဲ့စတွေ့တဲ့အချိန်မှာစတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်အကြားစစ်မင်းနစ်ခန့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့ ရာကိုထိုင်းစစ်တပ်ကသွားရောက်ရှင်းလင်းခဲ့ရမှာတော့မူရီခိုင်းဝင်တို့ဟာတည်ဆုံနေကြတာကိုတွေ့ရပြီးအလောင်းနေအနီးမှာတော့လက်နက်နဲ့ဘုံးနေပါဝင်ကျောပုတ်အိတ်အတွင်းကမူရီစေးဝါးတွေမှာအေစာလုံးရိုက်နှိပ်ထားတဲ့စိတ်ကြွဆေးပြားနှစ်သိန်းကိုတွေ့ရှိပြီးတော့တင်းစီနိုင်ခဲ့တယ်လို့ဆိုပါတယ်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကိုတော့ဇန်နဝါရီလ2ရက်နေ့မနက်မှာပဲဘိုကျုပ်စူပရာယော့စတာဖွန်ကိုတိုင်ရဟယင်နဲ့လာရောက်စစ်ဆေးကြည့်ရှုသွားခဲ့ပါတယ်ဒီကနေ့ဘန်ကောက်မြို့ဝိယနေနေရေးဘျူရိုမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းရဲချုပ်ချီနာဖတ်ဆာရဆင်ပြောသွားတာကနှစ်သက်ကာလမှာထိုင်းရဲတပ်ဖွဲ့အနေနဲ့အနားမယူဘဲမူရစ်စေဝါနှိမ်နင်းရေးလုပ်ငန်းတွေကိုဇက်တိုက်လှုပ်ဆောင်နေတဲ့အကြောင်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်2023ခုနှစ်နှစ်သက်ကာလမှာဗန်ကောက်နဲ့နွန်ထဘူရီပထုံထာနီစတဲ့ပြည်နယ်ကိုးပြည်နယ်ကနေရာပေါင်း40ကမူရစ်စေဝါတွေနဲ့
ตลอดนะครับที่ให้กระบวนการเนี่ยนโยบายตามนโยบายรัฐบาลด้วยนะครับ
2023ခုနှစ်နှစ်သက်ကာလမှာထိုင်းမြန်မာနယ်စပ်တွေအပါအဝင်ဘန်ကောက်နဲ့နွန်ထဘူရီပထုံထာနီစတဲ့ပြည်နယ်ကိုးပြည်နယ်ကနေရာပေါင်း40မှာမူရစ်စေးဝါးနဲ့ဆက်နွယ်နေတဲ့အဓိကနေရာတွေကိုစစ်ဆင်ရေးလုပ်ပြီးရှာဖွေဖမ်းဆီးခဲ့ရမှာတော့အဓိကမူရစ်တရားခံ6ဦးနဲ့သူတို့ရဲ့ပိုင်ဆိုင်မှုထိုင်းဘက်ဝေတန်းပေါင်း230တန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းသွားခဲ့ပါတယ်ရှင်